ယူကရိန်းနိုင်ငံကလည်းကမ္ဘာဈေးကွက်ကိုနှံစားသီးနှံတွေပြန်တင်ပို့နိုင်ပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာကြုံတွေ့နေရတဲ့စားနပ်ရိက္ခာအခက်အခဲပြေလည်စေမဲ့သဘောတူညီချက်တရက်ကိုတောက်ချနေကရုရှားနဲ့ယူကရိန်းတို့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာလက်မှတ်ရေးထိုးနိုင်ပြီဖြစ်ပါတယ်ဒီသဘောတူညီချက်ဟာလွယ်လွယ်နဲ့ရခဲ့တာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကပြောပါတယ
် You have overcome obstacles and put aside differences
ဘုံအကျိုးစီးပွားကိုပေါ်ဆောင်ပေးမဲ့ခဏဦးခြေလမ်းကိုလမ်းဖွင့်ပေးဖို့မတူကွဲပြားမှုတွေကိုဘေးဖယ်ထားပြီးအခက်အခဲတွေကိုကျော်လွှားနိုင်ခဲ့ပါပြီလို့အတွင်းရေးမှူးချုပ်ကယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေလက်မှတ်ရေးထိုးကြတဲ့အခမ်းအနားမှာပြောဆိုသွားတာပါယူကရိန်းနိုင်ငံကလူသားပေါင်း400လောက်ကိုတနစ်စာအလုံလောက်ကျွေးမွေးနိုင်တဲ့နှံစားသီးနှံတင်ပို့ရောင်းချတဲ့ဥဆောင်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့ရုရှားကပင်လယ်နက်မှာပိတ်ဆို့ထားတဲ့အတွက်နှံစားသီးနှံတန်ချိန်သန်းပေါင်း20လောက်ဟာတိုးလောင်ကြီးတွေသင်းမောတွေပေါ်မှာပိတ်မိနေတာဖြစ်ပါတယ်။ Black Sea Initiative ပင်လယ်နက်သဘောတူညီချက်လို့အမည်ပေးထားတဲ့အဲ့ဒီစာချုပ်ကိုယူကရိန်းအခြေခံအဆောက်အအုံဝန်ကြီး Oleksandr Kubrakov နဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီရှော့ဂူတိုဟာမျက်နှာချင်းမဆိုင်ကြပဲစပွဲမှာတယောက်တစ်လက်စီလာရောက်ပြီးလက်မှတ်ရေးထိုးကြပါတယ်။အဲ့ဒီသဘောတူညီချက်အရယူကရိန်းစိုက်ကန်းတွေကိုနှံစားသီးနှံတွေလာရောက်တည်ယူချဖို့ဝင်ရောက်လာတဲ့ကုန်တင်သင်္ဘောတွေအနေနဲ့လက်နက်တွေတည်ဆောင်လာတာရှိမရှိတူရကီရုရှားနဲ့ယူကရိန်းဘူးရဲစစ်အဖွဲ့တွေကစစ်ဆေးဖို့ရှိပါတယ်ခင်ဗျာ။